ကမ္ဘာပေါ်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ဒုတိယမြောက်အများဆုံးကူးစက်နေတဲ့အီတလီနိုင်ငံမှာမလို့အပ်ရင်အသွားလာတွေမလုပ်ကြဖို့တနိုင်ငံလုံးကိုတားမြစ်ထားပါတယ်။လုပ်ငန်းတွေ၊ကျောင်းတွေပိတ်ထားတဲ့ကြားကဒီလိုလုပ်ငန်းတွေဆက်ပြီးတော့လည်ပတ်နိုင်အောင်ကျောင်းသားတွေစာဆက်တင်နိုင်အောင်ကြိုးစားပြီးတော့လည်ဆောင်ရွက်နေတယ်လို့အီတလီမြောက်ပိုင်းမှာနေတဲ့မြို့ကန်ကပြောပြပါတယ်။လူမှုအတိုင်းဝိုင်းတွေကလည်းဒုက္ခရောက်နေသူတွေအတွက်အကူအညီပေးနိုင်ဖို့ကြိုးစားနေကြတယ်လို့ပြောပါတယ်။အပြည့်အစုံကိုမဆုမြတ်မုံကပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကမ္ဘာမှာဒုတိယမြောက်ကူးစက်မှုအများဆုံးအီတလီနိုင်ငံမှာလက်ရှိပိုးကူးစက်နေသူ1000ကျော်နဲ့သေဆုံးသူ630ထက်မနည်းရှိနေပါတယ်။ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အီတလီအစိုးရကတနိုင်ငံလုံးတနေရာကနေတနေရာသွားလာမှုတွေကိုမလိုအပ်ရမလုပ်ကြဖို့တားမြစ်ထားပါတယ်။ကျောင်းတွေကိုလည်းပိတ်ထားသလိုစီးပွားရေးလုပ်ငန်းတော်တော်များများကလည်းအကန့်အသတ်နဲ့သာလည်ပတ်နေကြပါတယ်။စားရည်တောက်ရည်အတွက်ဈေးဆိုင်တွေဆက်ဖွင့်ထားပေမဲ့အဝင်အထွက်ကိုကန့်သတ်ထားတယ်လို့Traviglio မြို့မှာနေတဲ့ Dor Virginia King သွေးနိုင်ဝင်းကပြောပြပါတယ်
။အခုတော့ supermarket ဆိုရင်တယောက်ချင်းပဲသူတို့ကတွင်းနေလေ။ပိုလူတွေပြန်ထွက်မှဝင်အဲ့လိုပေါ့နော်သူတို့အဲ့ဒီအဝင်ပေါက်ရအောင်သူတို့ခင်းလှုပ်ထားတယ
်။တနိုင်ငံလုံးအသွားအလာတွေကန့်သတ်ထားချိန်မှာစီးပွားရေးလုပ်ငန်းတွေအကြောင်းတွေကတော့လက်ပတ်မှုရမသွားအောင်စူးစမ်းနေကြတယ်လို့လည်းပြောပြပါတယ်။ online ပေါ်ကနေဆက်ပြီးတော့အလုပ်လုပ်ဖို့စူးစမ်းနေကြတာဖြစ်ပါတယ်
။ဒီ remote working တွေလုပ်ကြတယ်လေ smart working လို့လည်းခေါ်တယ်။ Italy ကတော့သူတို့နာမည်တက်လိုက်တာပေါ့ smart working ဆိုတော့ remote working ပေါ့နော်။အဲ့တော့အဲ့ technology သမားတွေကအရန်ကိုလုပ်လို့နေရတယ်ဗျ so they are trying to make a platforms to work ကျောင်းနေရာသာပိတ်လိုက်တာဆရာတွေဆရာမတွေကလုပ်လို့နေရတယ်အဲ့ဆိုကလေးတွေကို homework တွေပေးရတယ် correct လုပ်ရတယ်သူတို့တွေညမိုးချုပ်12နာရီအဲ့ဒီလောက်ချီကိုသူတို့ curriculum တွေသူတို့ prepare လုပ်ရတယ်ကလေးတွေကလည်း homework တွေလုပ်ရတယ်ဆိုတော့6 hour school တော့မဟုတ်ဘူးပေါ့ဒါပေမဲ့သူတို့ homework တွေလည်းလုပ်နေရတယ်ဆိုတော့ actually quite occupied ပေါ့ဒါပေမဲ့ကျစနာရီကမနေ့တနေ့အထိတော့ကလေးတွေကအပြင်ကတော့ထွက်လို့ရတယ်လေတယောက်နဲ့တယောက်နဲ့ပူးကပ်ပြီးတော့မနေရဘူးဆိုတော့သူပြောထားတော့ကလေးတွေက park စီကိုတွားပြီးတော့ပူးပူးကပ်ကပ်နဲ့ရန်ကစားကြတာဆိုတော့အဲနင်းနေတော့ကျစနာလေးနင်းနေတော့ရှိတယ်ဘာလို့ဆိုအပီးအိမ်ထဲမှာလောင်နေတာမဟုတ်ဘူးအပြင်နေတော့နင်းနေတော့ထွက်ကြတယ်ဆိုတော့
အီတလီဆိုတာကတော့မိသားစုတွေအတိုင်းဝိုင်းတိတ်ကိုဟိုဒီနေ့ကကရှိကြတာပေါ့နော်ဆိုတော့အခုလိုမျိုးအစိုးရဟိုတောင်းဆိုထားတဲ့အထက်မှာလည်းဒီအဖိုးဖွားတွေဆိုရင်မြည်တွေနဲ့တောင်မှအမ်တန်ထားရင်မတွေ့ပါနဲ့ဆိုတာမျိုးအထိတားထားတယ်ဆိုတော့အခုလိုမျိုးပိတ်ထားတဲ့အတွက်ကောလူတွေကဘလို့မျိုးတုံ့ပြန်နေကြလဲအဲ့ဒီပုံမှာရောလူတွေကနားလေကြလားရှင့်အ
ော်သူတို့ကတော့တော်တော်စိတ်တော်မကောင်းကြဘူးပေါ့နော်ဟိုဒီနောက်တစ်ခုပါ very sad ပါတစ်ခုလေဆိုတော့အဲ့ဒီဆုံးသွားရင် family တွေက funeral တွေမလုပ်ပေးနိုင်တာတော့တွားမတွေ့နိုင်တာတော့အဲ့ဒါကိုသူတို့အရန်ဟိုရင်းဖြစ်တယ်ဒီနေ့ပဲသင်ရချင်းတယောက်သူမျိုးသားဆုံးသွားတယ်ဒီဘယ်ဂမို province မှာသူက maybe the first အဲ့တော့သူမျိုးသမီးကကျွန်မပြောပြတာပေါ့နော်သူတွေ funeral ကိုမတွားနိုင်တာသူဆုံးသွားတာအဲ့ last days ကိုတွားမတွေ့နိုင်တာအဲ့ဒါတွေအတွက်သူတို့အရန်ကိုအင်းကောင very painful ပေါ့နော်အဲ့
အီတလီမြောက်ပိုင်းဒေသဆိုတာပေါ့နော်ဒီကဘာလှည့်ခီးသွားတွေတိတ်ပြီးတော့သွားလာတဲ့ဒေသဖြစ်တယ်ပေါ့လေဆိုတော့အခုလိုမျိုးပိတ်ထားတဲ့အတွက်ကောအဲ့ခီးသွားလုပ်ငန်းတွေဘယ်လောက်ထိခိုက်နေတာမြင်ရလဲရှင့
်အာခီးသွားလုပ်ငန်းကတော့အကုန်လုံးညှိထွားနေပါတယ်အလုံးမလည်းအဲ့ဒီကရင်မှာငွေချင်းတွေရှိတော်တော်ရှိရဆိုအကုန်လုံးအကဲကဲပေါ့နော်အလုံး cancellation တွေဝင်တာပေါ့နော်အထူးသဖြင့်အခု April လားဆို Easter holiday တွေEaster February တုန်းကသူတို့ဟိုရင် skiing ဟိုရင် weekend တွေပေါ့နော်အထူးသဖြင့် England လို့ဟာလာတာအဲ့ဒါတွေကလည်းသူတို့ cancellation တွေတော်တော်ဝင်တယ်ဒါပေမဲ့ဟိုအကြောင်းနေပြိလိုက်တော့ဝုန်းဆိုပြီးတော့ local တွေကသွားကြတာအခုလိုအဲ့ဒီ skiing resort တွေအကုန်လုံးပိတ်တယ်ဆိုတော့သူတို့ဟိုရင်တော့ estimate လုပ်ထားတာတော့Italy attract tourism shown at 2 billion lauto through estimate look time ဒါတော့ဟိုလေးပေါ့နော် official statistics ပါမေလအထိ booking တွေလောက်ထားရရောသူတို့ cancellation တွေဝင်နေလို့ပြောရဲ April မှာအမှ Italy ကအများကြီးကိုဝင်နေ April နေပေါ့နော်ဟို Easter holiday ပြီးရင်မေလမှာဆို Germany ရော Holland ရောအများဝင်နေတယ်အဲ့ဒီဟာတွေလည်းသူတို့ cancellation တွေတော်တော်ဝင်နေလို့ပြောပါတယ်
အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်လို့ red zone လို့သတ်မှတ်ထားတဲ့နေရာကနေကီလိုမီတာ40လောက်အကွာမှာရှိတဲ့ Traviglio မြို့မှာနေသူဒေါ် Virginia King သွေနိုင်ဝင်ဖြစ်ပါတယ်။ virus ပိုးကူးစက်ပြန့်နှံ့မှုတားဆီးနိုင်ဖို့ဒေသတစ်ခုကနေတစ်ခုအသွားအလာတွေကန့်သတ်ထားတဲ့အပေါ်အီတလီလူမျိုးတွေနားလည်ကြသလိုအထိတ်အလန့်ဖြစ်တာမျိုးသိမ့်မရှိကြတော့ဘူးလို့လည်းသူကပြောပြပါဗျ။